ဒူဂီနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်ခရီးရန်ဘုန်းတော်ကြီးအန်ဒရူးဘရန်ဆန်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့တူရကီနိုင်ငံသားဝန်ကြီးကာဗူဆိုဂလူတို့ဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံသားဌာနကစနေနေ့မှာပြောပါတယ်။ဘုန်းတော်ကြီးဘရန်ဆန်အပေါ်အကြံဖက်ဝါဒတချို့လုံးမှုဆိုင်ရာဆွဲချက်တွေနဲ့ဖမ်းဆီးထားတာပါ။ဝန်ကြီးတို့ဆွေးနွေးချက်အသေးစိတ်တွေကိုမထုတ်ပြန်ပေမဲ့တန်တမန်နူးတို့ကဒီကိစ္စကိုဖြေရှင်းရင်းနဲ့နှစ်ဖက်စိတ်ဝင်စားတဲ့တခြားကိစ္စရပ်တွေကိုဖြေရှင်းရေးအခိုင်အမာရှိတဲ့အကြောင်းပြောဆိုကြတယ်လို့နိုင်ငံသားဌာနပြောခွင့်ရဟက်သာနိုဝတ်ကပြောပါတယ်။ဘုန်းတော်ကြီးဘရန်ဆန်ကိုဖမ်းဆီးထားတာဟာသမ္မတဒေါ်နယ်ထရမ့်အဆိုအရအတွက်ချက်ချင်းကင်ွယ်ဖြေရှင်းရမယ့်ကိစ္စရပ်တစ်ခုဖြစ်လာနေပြီးဘရန်ဆန်ကိုပြန်လွှတ်ပေးရေးဖိအားတစ်စိတ်တစ်ပိုင်းအနေနဲ့တန်ခတ်အရေးယူမယ်လို့ချင်းချောက်ထားပါတယ်။ဘုန်းတော်ကြီးဘရန်ဆန်ဟာထောင်ထဲမှာ21လကြာပြီးတဲ့နောက်ပြီးခဲ့တဲ့ဗိုလ်တူနေကမှနေအိမ်အခြေချိုးဖြစ်ရွှေ့ပြောင်းခံထားရတာပါ။ဘုန်းတော်ကြီးဘရန်ဆန်ကိစ္စကြောင့်မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့တူရကီနဲ့အမေရိကန်တို့ကြားမှာဆက်ဆံရေးမပြေမလည်ဖြစ်နေတာပါ။